American dollar နဲ့မြန်မာကျပ်ငွေလဲလှယ်နှုန်းကိုဗဟုပံကနေပြီးတော့642ကျပ်သတ်မှတ်ထားပေမဲ့ဒီကနေ့ပြင်ပငွေလဲနှုန်းကတော့ဒေါ်လာကိုမြန်မာကျပ်ငွေ1560ထိကျပ်ငွေတန်ဖိုးကျနေစေဖြစ်ပါတယ်။ဒေသတွင်းနိုင်ငံတွေမှာလည်းအလားတူငွေတန်ဖိုးကျဆင်းလာရတဲ့ကြုံနေရပေမဲ့မြန်မာနိုင်ငံမှာတော့ပို့ကုန်လျော့နေနေတာဈေးကစားရတွေကြောင့်ငွေတန်ဖိုးဆက်ပြီးတော့ကျဆင်းတဲ့ဒဏ်ကိုခံရရလို့ဗဟုပံတာဝန်ရှိသူတယောက်ကပြောပါတယ်။ပြည်စုံကတော့ view မြန်မာပိုင်းသတင်းတောက်ကုစောထက်ကသတင်းပေးပို့ထားပါတယ်။
ကမ္ဘာငွေကြေးဈေးကွက်မှာအမေရိကန်ဒေါ်လာညှိနှိုင်းတက်နေတဲ့အချိန်ဖြစ်တာကြောင့်ဒေသတွင်းနိုင်ငံတွေအားလုံးမှာလည်းငွေတန်ဖိုးကြီးကျဆင်းတဲ့ဒဏ်ကိုခံနေရပါတယ်။မြန်မာနိုင်ငံမှာပို့ကုန်တွေကဒေါ်လာစုဆောင်းတာကြီးကြောင့်ကျပ်ငွေတန်ဖိုးကိုထိန်းထားနိုင်အောင်ကြိုးစားရမှာအခက်အခဲတွေရှိနေတဲ့အကြောင်းနိုင်ငံခြားသုံးွေစီမံခန့်ခွဲမှုဌာနညွှန်ကြားရေးမှူးချုပ်ဒေါ်မီတိုးဝင်းကပြောပါတယ်။
ကျွန်တော်တို့ region နဲ့အပေါင်းကျွန်တော်တို့ region ပေါဝင်အကုန်လုံးတန်ဖိုးကျတဲ့အချိန်မျိုးကျွန်တော်တို့တန်ဖိုးကျတာပါ။ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာတော့ပို့ပြီးတော့သူများနိုင်ငံတွေထဲပို့ပြီးတန်ဖိုးကျတဲ့အကြောင်းကြီးကတော့ကျွန်တော်တို့က export အနေနဲ့နိုင်ငံဖြစ်ပြီးတော့ import များတဲ့နိုင်ငံဖြစ်တဲ့အခါကျတော့ကျွန်တော်တို့ currency ကပို့ပြီးတော့တန်ဖိုးပို့ကြများပေါ့နော်အဓိကတော့ export အနေပေါ့ export အနေရှိတော့ကျွန်တော်တို့ဒီဈေးကွက်ထဲမှာလည်းနိုင်ငံခြားငွေကခုနပြောသလိုဟိုစိုးရိမ်ပူပန်မှုတွေနဲ့ဝင်လာတယ်ပါလေကင်ထားလာတယ်ဈေးတက်မယ်လို့ထင်ပြီးတော့လိုက်ဝယ်လာတယ်ဒါမျိုးတွေလည်းပို့ရှိတာပေါ့ပို့များတာပေါ့ကျွန်တော်ဈေးကွက်မှာမတွေ့ရတဲ့ဟာမျိုးတွေလည်းကျွန်တော်တို့ဒီမှာတွေ့ရတာပေါ့
ဘိုးဘန်နေနဲ့ဒေါ်လာဈေးတက်လာတာကိုစောင့်ကြည့်နေပြီးပြည်တွင်းဘန်တွေကိုလည်းအနည်းကထိန်းချောင်းတာတွေစောင့်ရနေရလို့လည်းဒေါ်မီတိုးဝင်းကပြောပါတယ်အခုနှစ်9လပိုင်းငွေလဲနှုန်းအရဒေါ်လာကိုမြန်မာငွေနဲ့ကျပ်1300ကျော်ရှိခဲ့ပေမဲ့10လပိုင်းမှာကျပ်1590ထိရောက်ခဲ့ပါတယ်အဲ့နောက်ပိုင်းဈေးကွက်ကိုထိန်းထားနိုင်ဖို့တန်းတဲ့ချီရဲ့ဒေါ်လာတွေကိုဘိုးဘန်ကထုတ်ရောင်းတာချီရတွေကိုလုတ်ခဲ့တယ်လို့မလိုအပ်တဲ့သွင်းကုန်တွေလျှော့ချဖို့လည်းစီစဉ်လုတ်ကင်နေတဲ့အကြောင်းကုတန်းရောင်းဝယ်ဝန်ကြီးဌာနအရာရှိတွေကပြောဆိုခဲ့ပါတယ်နောက်ပိုင်းမှာငွေတန်ဖိုးအနည်းငယ်ပြန်ကျသွားပေမဲ့အခုဒေါ်လာကို1560ထိပြန်ရောက်လာတာဖြစ်ပါတယ်ကျောင်းဝေတံမှုကြရတဲ့ချိန်ထဲမှာပဲရွှေတကြသားကို7သိန်းကြီးပါဖြစ်လာပြီးလောလောဆယ်ဈေးတွေလည်းတေးရေးတက်နေရရောအကျိုးဆက်အဖြစ်အခြေခံစားတောက်ကုန်တွေပေါ်ရပ်ခတ်မှုတွေရှိနေပါတယ်။စီးပွားရေးပညာရှင်တွေကမြန်မာနိုင်ငံရဲ့ငွေကြေးစနစ်မခိုင်မာတာကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထိနာတယ်လို့ငွေတံမှုကြဆင်းတဲ့တံကိုရေရှည်ပိုပြီးခံရနိုင်တယ်ဆိုပြီးသုံးသပ်ပြောဆိုနေကြကြောင်းပါခင်ဗျာ
။ကုစောထက်တင်ဆက်ပေးထားတာဖြစ်ပါတယ်။